မင်္ဂလာညနေခင်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဩဂုတ်လ15ရက်ပုံထိုးနေ့ညနေခင်း6နာရီခွဲနေ9နာရီအစီအစဉ်လေးကိုလိုင်းဒိုမီတာ7925တို့ကနေတိုက်ထုတ်လွှင့်နေပါပြီ။ကျွန်မအနောင်လာပါအခုညနေခင်းအစီအစဉ်မို့ဖြစ်တာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အီတလီနိုင်ငံမြောက်ပိုင်းကဂျင်နီဝါစက္ကန့်မှာမနေ့ကတရားဝင်ကြေညာကတည်ဆုံးလို့ရေးထွက်တာအနည်းဆုံး39ယောက်တိရှိသွားပါပြီ။ဗြိတိန်လွှတ်တော်ပြည်မှာကားစီးနဲ့လမ်းသွားလမ်းလာတွေကိုဝန်တက်ခဲ့တဲ့သူဟာဘသူဘဝဆိုတော့ဖော်ထုတ်နိုင်ပြီလို့ယုံကြည်ရဲ့အကြောင်းအာဏာပိုင်တွေကပြောလိုက်ပါတယ်။ဒီလိုထိတဲ့ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့ကိုအောင်နဲ့တူကြေညာပေးသွားမှာပါ။
ကောင်းပါပြီရှင်။လွှတ်တော်အတွင်းသတင်းရယူခွင့်ပြုထားတဲ့သတင်းမီဒီယာသမားတွေကိုကြက်မှတ်ပေးဖို့တမတော်ရာကိုစလဲရီကပြည်တော်စုလွှတ်တော်နာယကထံတောင်းဆိုလိုက်တဲ့သတင်းမှကြားမှာကတော့
ဒါဆိုရင်ဒီစီနီယာစီကအရတော့ပါပဲပြပြောသတင်းတောက်ဒီဘက်ကသတင်းစာသမားတွေဘက်ကမှားတာမဟုတ်ဘူး။သတင်းစာသမားကတော့သူကဒီလွှတ်တော်ထဲမှာသတင်းယူဖို့သူတို့သွားကြတာဖြစ်တယ်။
မြန်မာသတင်းတမကရဲ့ဒုဥက္ကဋ္ဌဖြစ်တာဝန်ယူဖို့သူဦးစင်လေးမရှင်နောက်ပိုင်းမှာတော့အပြည့်အစုံကြားပါမယ်။ဒါအပြင်မကြခင်ကပဲရေကြီးရေရှမ်းသွားတဲ့ကရင်ပြည်နယ်မှာနောက်တကြော်ရေတွေပြန်ကြီးလာတာကြောင့်ဒေသခံ8000လောက်ခလုံးကြီးစခန်းမှာနေထိုင်နေရတဲ့သတင်းနဲ့ကြီးမင်းနိုင်ငံမှာ3နှစ်ကြာဖြစ်ပွားနေတဲ့စစ်ပွဲအတွင်းကျောင်းသား40လောက်သေဆုံးခဲ့ရတဲ့ပြည်ခဲ့အပတ်ကလေကြောင်းတပ်ခိုက်မှုပေါ်စုံစမ်းမှုတောင်းဆိုလိုက်ကြတဲ့သတင်းတွေကိုနောက်ပိုင်းမှာကြားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့ကွန်အောင်တို့ကပြောပြပေးကြပါအောင်ရှင်။
ဒီနေ့ငယ်မြောက်ပိုင်းကစက္ကန့်မြို့ဖြစ်တဲ့ဂျင်နီဝါမှာမနေ့ကတရားပိုင်းပြုချက်ရာကတိစုံလူရေထွက်ရာအနည်းဆုံး39ယောက်ထိရှိသွားပြီဖြစ်ကြောင်းအာဏာပိုင်တွေကပြောလိုက်ပါတယ်။ပြင်းထန်တဲ့မုန်တိုင်းကြားရောက်စင်မှာတစိပိုင်းပြုချက်သွားတဲ့မော်ရန်တီတရားအပြည့်စည်ရချာမှာပြတ်ဆုံးနေသူတော်တော်များကိုလည်းအရေးပေါ်ခေစရေးတွေဆက်လက်ရှာဖွေနေပါတယ်။ပြုချက်ချိန်မှာ45မီတာအမြင့်ရှိတဲ့တရားဘောကနေဒါဇင်နဲ့ချီရဲကားတွေလည်းအောက်ကိုထိုးချသွားခဲ့တယ်လို့ပြုချက်တဲ့တရားပိုင်းကကွန်ကရစ်တင်နဲ့တမ်းမီအပြည့်စည်ရလည်းအောက်မှာရှိနေတဲ့စက်မှုဇုံဝင်တွေကကုန်လွန်ယုံတွေပေါ်ပြုတ်ချခဲ့တာပါ။တိစုံသူဖြစ်အတိပြုထားသူအလုံးဟာတရားဘောကပြုတ်ချတဲ့ကားလေးတွေမှာလိုက်ပါလာသူတွေဖြစ်ကြပြီးအနည်းနာမှရှိနေသူတွေကတိစုံတဲ့သူမရှိကြောင်းလည်းအာဏာပိုင်ကပြောပါတယ်။အီတလီတရုတ်ပို့ဆောင်ရေးဝန်ကြီးဒနီလီယိုတွနင်းနဲလီကတော့တရားကိုစီမံခန့်ခွဲတောင်းယူထားတဲ့ကုမ္ပဏီက contract စာချုပ်နဲ့ညီစာရင်းမှုမရှိတဲ့အကြောင်းပြစ်တင်ပြောဆိုခဲ့ပါတယ်။နိုင်ငံတော်ကတတန်းရင်တရားတွေနဲ့ဥမင်လန်ကောင်းတွေအားလုံးကိုစစ်ဆေးသွားမှဖြစ်တဲ့အကြောင်းလည်းတရုတ်ပို့ဆောင်ရေးဝန်ကြီးကပြောပါတယ်။ဒီစီဒီပိုင်းပြုချသွားတဲ့တရားဟာအီတလီနဲ့ပြည်ထောင်နိုင်ငံကြားအဓိကကြားတဲ့အဝေးပြေးလမ်းတစ်ခုကိုဆက်သွယ်ပေးထားတာပါ။1969ခုနှစ်မှာစတင်ဖွင့်လှစ်ခဲ့တဲ့တရားမချာသေးရင်ဒီကစားလို့တဖြည်းဖြည်းပျက်စီးယွံ့လာနေကြောင်းလဲအင်ဂျင်နီယာတွေကသတိပေးထားပါတယ်။အခုဖြစ်ရာအီတလီမှာအခြေခံအဆောက်အုံတွေအတွက်ပုံမှန်30ဖို့လိုအပ်ချက်ကိုပြတ်သားရောက်တဲ့ကြောင်းနဲ့လိုအပ်ရင်ဥရောပသမဂ္ဂ EU ရဲ့ဗန်နိုင်းအသုံးစရိတ်သတ်မှတ်ချက်စည်းမျဉ်းကိုတော့လိုက်နာနိုင်မှာမဟုတ်ကြောင်းလဲအီတလီဒုတိယဝန်ကြီးချုပ်ကပြောဆိုထားပါတယ်။
ဗြိတိန်နိုင်ငံလန်ဒန်မှာလမ်းသွားလမ်းလာတွေနဲ့စပိန်သမားတွေကိုအင်္ဂါနေ့ကကားနဲ့ဝင်တိုက်ခဲ့ပြီးနောက်ဆက်တွဲလွှတ်တော်အဆောက်အုံအပြစ်ဘက်ကအတားအဆီးတွေကိုပါဝင်တိုက်ခဲ့သူဟာဘသူဘဝဖြစ်တယ်ဆိုတာကိုသူတို့သိရှိထားပြီလို့အကြမ်းဖက်မှုတံမြန်နှိမ်နင်းရေးရဲတပ်ဖွဲ့ကပြောလိုက်ပါတယ်။သူဟာအသက်29နှစ်အရွယ်ဆူဒန်နယ်ဝါဗြိတိန်နိုင်ငံသားဖြစ်တယ်လို့အာဏာပိုင်တွေကပြောပေမဲ့အသေးစိတ်ကိုရေးအချက်အလက်တွေကိုတော့ထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူး။အခုခါမှာတော့သူ့ကိုအကြမ်းဖက်တိုက်ခိုက်ဖို့ဂျူတင်ဂျန်စီဆောင်ရွက်တယ်ဆိုတဲ့သတင်းရနဲ့ဖန်ဆီးထားတာပါ။လူသုံးထိခိုက်ဒဏ်ရာရခဲ့တဲ့ဒီတိုက်ခိုက်မှုဘာကြောင့်ကျူးလွန်လဲဆိုတာကိုလည်းအဓိကထားဆုံးဆန်းစစ်ဆေးနေကြောင်းဗြိတိန်ရဲတပ်ဖွဲ့ကဒီကနေ့ပြောပါတယ်။ဒဏ်ရာသူ2ဦးကိုတော့ဆေးရုံကိုပို့ဆောင်ခဲ့ပေမဲ့အခုခါမှတော့သူတို့ဟာဆေးရုံကနေပြန်ဆင်းလာနိုင်ပါပြီ။တိုက်ခိုက်မှုနဲ့ဆက်နွယ်မှုရှိတဲ့ဘာမင်ဟမ်နဲ့နော်တင်ဟမ်ကဒီနေရာနှစ်ခုကိုရဲတပ်ဖွဲ့ကဝင်ရောက်ရှာဖွေခဲ့ပြီးဒီကနေ့မှာတော့ဘာမင်ဟမ်ကနောက်ထပ်နေရာတစ်ခုကိုထပ်မံရှာဖွေနေပါတယ်။အခုဖမ်းဆီးခံထားသူဟာဗြိတိရှ်တံပြန်အကြမ်းဖက်ဝါဒတိုက်ဖျက်ရေးအဖွဲ့နဲ့တခြားထောက်လိုင်းအေဂျင်စီတွေအကြားမူလကသိရှိထားသူမဟုတ်ကြောင်းလဲလက်ထောက်ကော်မရှင်နာမင်ဂျီနီလ်ဘာစူးကပြောပါတယ်။ဗြိတိရှ်ဒီဝန်ကြီးဒီထရီဆာမေကဒီဝက်စ်မင်စတာလွှတ်တော်အဆောက်အဦဤမှာဖြစ်သွားခဲ့တဲ့တိုက်ခိုက်မှုမှာထိခိုက်ဒဏ်ရာသူတွေအတွက်ဆူတောင်းပေးပါကြောင်းနဲ့အလျင်အမြန်ကယ်ဆယ်ဆောင်ရွက်ခဲ့တဲ့အရေးပေါ်ကယ်ဆယ်ရေးသမားတွေကိုလည်းချီးကျူးပါကြောင်းတွစ်တာမှာရေးသားခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းလန်ဒန်မှာနောက်တစ်ဆင့်တိုက်ခိုက်ခံရပြန်ပါပြီ။ဒီတိရစ္ဆာန်တွေဟာယူသွနေရကြောင်းထက်ကြမ်းကြမ်းဆုံးမမှရမယ်လို့ Twitter မှာရေးသားခဲ့ပါရခင်ဗျာ
အာဖဂန်နိုင်ငံမြောက်ပိုင်းကစစ်ကမ်းတစ်ခုကိုတာလီဘန်တွေအယုံတက်ချိန်မတိုင်ခင်စီးနင်းတိုက်ခိုက်မှုတွင်လူမျိုးတပ်ဖွဲ့ဝင်40လောက်သေဆုံးသွားပါတယ်။အစိုးရတပ်ဖွဲ့ဝင်အများပြထိရောက်သေဆုံးမှုတွေကြုံရတဲ့တိုက်ခိုက်မှုတွေကနောက်ဆုံးကြုံရတဲ့ဘက်ကလန်ပြည်နယ်ကတိုက်ခိုက်မှုမှာတော့အာဖဂန်စစ်သား30ယောက်နဲ့ရဲတပ်ဖွဲ့ဝင်9ဦးသေဆုံးခဲ့တာဖြစ်တဲ့အကြောင်းဒေသခံလူမျိုးရေးရှိသူက VOA ကိုတီးပြီးပြောဆိုခဲ့တာပါ။တာလီဘန်ပြောခွင့်ရကတော့ဒေသရင်းကစစ်ကမ်းတစ်ခုကိုတင်ပြနိုင်ပြီးအာဖဂန်လူမျိုးတပ်ဖွဲ့ဝင်80လောက်အထိတပ်ဖြတ်ခဲ့ကြောင်းပြောဆိုပါတယ်။ဒါပေမဲ့လည်းတပ်ပွဲတွေကထိခိုက်ကြဆုံးမှုတွေနဲ့ပတ်သက်ပြီးဒီဘုံတွေရဲ့ကျင်းပချက်တွေဟာတခါတည်းမှာချက်ကားပြောဆိုရတယ်လည်းရှိခဲ့ပါတယ်။ရဲတော်ကြားတပ်ပွဲတွေပြင်းထန်ဖြစ်ခဲ့ပြီးတဲ့နောက်မြန်မာဖရဲပြည်နယ်ကစစ်ကမ်းကူကိုတာလီဘန်စစ်သွေးကြွတွေတိမ့်ပိုက်ခဲ့ပြီးတရက်ကျော်အကြာဒီနေ့နောက်ထပ်တိုက်ခိုက်မှုနဲ့ကြုံရတာလည်းဖြစ်ပါတယ်။စစ်ကူနဲ့လေကြောင်းကူညီမရခဲ့တယ်လို့လက်လက်ခဲရဲနဲ့ထောက်ပံ့ရေးပစ္စည်းတွေပြက်လိုက်ရတာကဖရဲပြည်နယ်ကစစ်ကမ်းလက်လွတ်ဆုံးရှုံးရတာဖြစ်ကြောင်းလည်းအာဖဂန်စစ်တပ်တာဝန်ရှိသူတွေကပြောဆိုထားကြတာပါ။စစ်ကမ်းမှာတာဝန်ချနေတဲ့စစ်သား80နဲ့40ကတာလီဘန်တွေထံလက်လက်ချသွားခဲ့ကြောင်းလည်းဒေသခံစစ်တပ်နဲ့အစိုးရတာဝန်ရှိသူတွေကဒီလိုတိပြပါတယ်။ကျန်တပ်ဖွဲ့ဝင်တွေကတော့နေ့ရက်ကြာပြင်းထန်တိုက်ပွဲတွေအသက်ခံရတာဒါမှမဟုတ်ရင်လည်းအနည်းငယ်ကတောတောင်နေတဲ့ဖျက်ပြေးလွတ်မြောက်ခဲ့ကြောင်းလည်းပြောဆိုကြတာပါ။ဒီချိန်ထဲမှာပဲအာဖဂန်ရှေ့တောင်ပိုင်းကဂါစနီမြို့မှာတော့တာလီဘန်တွေနဲ့ရဲတော်ကြားအသေးချေတိုက်ပွဲတွေဖြစ်ခဲ့ပြီးတော့အမေရိကန်လေကြောင်းထိုးစစ်နဲ့စစ်ဖက်ဆိုင်ရာအကြံပေးတွေရဲ့အကူအညီနဲ့မာဗျူဟာကျတဲ့မြို့ကိုအာဖဂန်တပ်ဖွဲ့တွေပြန်လည်ထိန်းချုပ်နိုင်ခဲ့ပါတယ်။
အမေရိကန်သွင်းကုန်တွေဖြစ်တဲ့မော်တော်ကားအယ်ကိုဟောကြောင့်မိသွေးဆန်တဲ့အလှကုန်ပစ္စည်းတွေပေါ်နောက်ထပ်ကွန်တိုးကောက်မှဖြစ်ကြောင်းတူရကီကဒီကနေ့ကြေညာလိုက်ပါတယ်။နှစ်နိုင်ငံကြားဆက်ဆံရေးမပြေမလည်ဖြစ်နေချိန်မှာအပြန်အလှန်ကုန်သွယ်ကုန်တွေတိုးပြီးတော့ကောက်ခံနေတာပါ။တူရကီဒုတိယသမ္မတ Fuat Oktay ကအမေရိကန်ဘက်ကစီးပွားရေးအရာတိုက်ခိုက်ထိုးနှက်လာမှုအပေါ်လက်တွန့်ပြန်တာဖြစ်တယ်လို့တီတာမန်ရေးသားပါရယ်တူရကီသမ္မတ Recep Tayyip Erdoğan ကလည်းအမေရိကန်ပြည်ထောင်စုဟာတူရကီပေါ်ပြစ်မှတ်ထားပြီးတော့စီးပွားရေးစစ်ပွဲဆင်နွှဲလာတာကြောင့်အမေရိကန်လက်ရှိပစ္စည်းတွေကိုသပိတ်မှောက်ကြဖို့အင်ဂါနီကဆော်ဩခဲ့ပါရယ်အမေရိကမှာ iPhone ရှိတယ်လို့တခြားနေရာတွေမှာလည်းဆန်ဆောင်ရှိနေပါရယ်တူရကီမှာလည်း Vestel ရှိတယ်လို့ Erdoğan ကပြောပါရယ်တူရကီဘက်ကအမေရိကန်ကွန်မြူစီတွေအပေါ်အခုလိုသပိတ်မှောက်လာတာနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်အစိုးရအနေနဲ့ဘလို့တုံ့ပြန်မလဲဆိုတဲ့အမေကိုတော့ဒီအချိန်မှာတိတိကျကျဖြေဆိုဖို့မရှိသေးဘူးလို့အင်မီရောပြောခွင့်ရဆရာဟက်ကပီဆန်ဒါစ်ကအင်ဂါနီမှာသတင်းတောက်တီကိုပြောခဲ့ပါရယ်တူရကီပေါ်နောက်ထပ်ပိတ်ဆို့တန်ခတ်ဖို့အလေးနဲ့စဉ်းစားနေတယ်ဆိုတဲ့သတင်းပေါ်မှာလည်းပြောခွင့်ရကဖြေဆိုခြင်းမရှိပါဘူးတူရကီနိုင်ငံမှာအချမ်းဖက်ဝါရဇွဲဆွဲခြင်းနဲ့တရားရင်ဆိုင်မှုဆောင်ဆိုင်ရင်းနေအခြေချုပ်ချခံရတဲ့အမေရိကန်ခရီးရန်သင်းဟုတ်ဆရာအန်ဒရူးဘရန်ဆန်ကိုလွှတ်ပေးဖို့သမ္မတထရမ့်နဲ့တောင်းဆိုမှုကိုတူရကီဘက်ကလစ်လျူရှုခဲ့အပြီးအခြေအနေတွေတင်းမာလာတာပါ။ဒါကြောင့်တူရကီပေါ်ဖီအားပေးတဲ့အနေနဲ့အမေရိကန်ကိုတင်သွင်းနေတဲ့တူရကီရဲ့တမ်မနီနဲ့အလူမီနီယံသွင်းကုန်တွေပေါ်အခွန်နှစ်ဆတိုးမြင့်ကောက်ခံမယ်ဆိုပြီးတော့လင်ခဲ့တဲ့တောက်ကြနေမှာသမ္မတဒေါ်နယ်ထရမ့်ကတွစ်တာမှာရေးသားခဲ့တာပါခင်ဗျာ။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိဆိုင်းတိုမီတာ70 kHz 1068မြောက်ဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီ American တန်မြန်မာဘာသာအစီအစဉ်ရဲ့ပုံတွင်းနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တောင်နှင်းမြောက်ကိုရီးယားနိုင်ငံကွက်ကွာခဲ့ရတဲ့လုံငဲတဲ့နှစ်ပေါင်း60ကကိုရီးယားစစ်ပွဲကိုတရားဝင်အဆုံးသတ်နိုင်ရေးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်နဲ့နောက်တစ်ချိန်တွေ့ဆုံရမှာခိုင်မာတဲ့အစီအစဉ်နဲ့ချမှတ်ဆောင်ရတာမှဖြစ်ကြောင်းတောင်ကိုရီးယားသမ္မတကဒီနေ့ပဲပြောလိုက်ပါတယ်။ဂျပန်ကိုလိုနီလက်အောက်ကနေကိုရီးယားကျွန်းဆွယ်လွမြောက်တဲ့83နှစ်ပြည့်အခမ်းအနားဖြင့်ဆုံးမြို့တော်မှာပြောကြားတဲ့မင်းကမှတောင်ကိုရီးယားသမ္မတမွန်ဂျေအင်းကထည့်သွင်းပြောဆိုလိုက်တာပါ။နောက်တစ်ချိန်ထည့်သွင်းတွေ့ဆုံပွဲကိုတော့မြောက်ကိုရီးယားနိုင်ငံပြောင်းရွှေ့မြို့တော်မှာရှိလာတဲ့ကျင်းပမှာဖြစ်ကြောင်းတောင်နှင်းမြောက်ကိုရီးယားနိုင်ငံစလုံးကဒီသတင်းပတ်ဆောင်ရွက်မှာပဲကြေညာထားပါတယ်။ဒီမတိုင်ခင်မှာတော့နိုင်ငံခေါင်းဆောင်တွေကလက်ဆက်တီတက်ကစွမဲ့စုံနေမြေပန်မွန်ချုံချေးရွာမှာနှစ်ချိန်တွေ့ဆုံခဲ့တာပါပထမချိန်ထိတိတွေ့ဆုံမှုအတွင်းမှာတော့1950ကနေ53အထိဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲကိုစစ်ပြင်းရေးစာချုပ်နဲ့ဆွန့်တက်ခဲ့ပေမဲ့တရားဝင်ညီညွတ်ရေးမရနိုင်တဲ့အကြောင်းနှစ်ပတ်ကြာရံပတ်တယ်လို့ဖြစ်နေတဲ့အတွက်တရားဝင်ညီညွတ်ရေးသဘောတူညီချက်ရနိုင်အောင်ကြိုးစားသွားဖို့သဘောတူထားပါတယ်ဒါပေမဲ့လည်းမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ္စိုင်းတုံးလည်းနဲ့အစီအစဉ်တွေဖြစ်သေးရင်လည်းပတ်သက်လို့အမေရိကန်နဲ့မြောက်ကိုရီးယားကြားရှင်ပြိုးနောက်ဆုတ်ချင်းတွေကြောင့်ကိုရီးယားနိုင်ငံကြားညှိနှိုင်းမှုတွေမှာလည်းရက်ခတ်မှုတွေနဲ့ကြုံတွေ့နေရတာပါပြီးခဲ့တဲ့ဧပြီလနဲ့မြောက်ကိုရီးယားခေါင်းဆောင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့ရဲ့တမိုင်းဝင်ထိပ်သီးတွေ့ဆုံရမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ္စိုင်းတုံးလည်းနဲ့အစီအစဉ်တွေဖြစ်သေးရင်သဘောတူထားကြတာဖြစ်ပါတယ်
အမေရိကန်ပြည်သူမှလာဝဲနိုဝင်ဘာမှကျင်းပမယ့်ဂျာကာလာရွေးကောက်ပွဲမတိုင်မီလွှတ်တော်ကိုယ်စားလှယ်ဖြင့်ဝင်ရောက်ရှင်ပြိုင်နိုင်ဖို့အင်္ဂါနေ့ကဒီပါတီတွင်းကိုယ်စားလှယ်လောင်းနေရွေးချယ်ရမှာဝစ်ကွန်ဆင်နဲ့မင်နီဆိုတာပြည်နယ်တွေမှာတော့အကျိန်းနဲ့ဖြစ်ခဲ့ပါတယ်ဝစ်ကွန်ဆင်ပြည်နယ်မှာဒီဒုတိယသက်တမ်းတွေဝင်ရောက်ရှင်ပြိုင်မယ့်အထက်လွှတ်တော်ဒီမိုကရက်အမတ်ထော်မီဘောလ်ဒရင်းနဲ့ရှင်ပြိုင်ဖို့ရီပပ်ဘလီကန်တွေကပြည်နယ်လွှတ်တော်အမတ်လဲဖက်မာကိုရွေးချယ်လိုက်ပါတယ်လွှတ်တော်ကိုယ်စားလှယ်တက်တန်းကုန်ဆုံးချိန်မှာအနားယူမဲ့ဝစ်ကွန်ဆင်ပြည်နယ်ကအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌပေါ်ရိုင်ရဲ့နေရာကိုဆက်ခံမဲ့သူဖြစ်ရိုင်ရဲ့အချန်ပီဟောင်းဘရိုင်ယန်စတီးလ်ကိုရွေးချယ်ထားပါတယ်။မင်နီဆိုတာပြည်နယ်မှာတော့သမ္မတဒေါ်နယ်ထရမ့်ကိုဝေဖန်ခဲ့တဲ့ရီပပ်ဘလီကန်ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းတင်ပေါ်လန်ထရီဟာဒီကော်မရှင်နာဂျက်ဖ်ဂျွန်ဆင်ကိုရှုံးနိမ့်ခဲ့ပါတယ်။ဂျွန်ဆင်ဟာဒီမိုကရက်ကိုယ်စားလှယ်တင်ဝေါ့စ်နဲ့အုပ်ချုပ်ရေးမှူးနေရာကိုရှင်ပြန်ရမှာပါ။လာမယ့်နိုဝင်ဘာမှာကျင်းပမယ့်ဂျာကာလာရွေးကောက်ပွဲမှာအောက်လွှတ်တော်က435နေရာအထက်လွှတ်တော်နေရာတရာတွေကနေရာ30နဲ့ပြည်내အုပ်ချုပ်ရေးမှူးနေရာ50တွေက36နေရာအတွက်ရှင်ပြန်ရမှာပါခင်ဗျာ
။ရွှေပြောင်းချေချသူ140ယောက်လိုက်ပါလာတဲ့ဥရောပကင်ဆယ်သင်္ဘောတစ်စင်းကိုကန့်ကောက်ခွင့်ပေးဖို့မော်တာနိုင်ငံကလက်ခံလိုက်တဲ့အတွက်ကုလသမဂ္ဂကဒီနေ့ပဲကြေညာလိုက်ပါတယ်။ပြည်လည်းရင်မှာကင်ဆယ်လာတဲ့လူတွေနဲ့ပတ်သက်လို့ကန့်တွဲဖြစ်ရှင်းရမှာနိုင်ငံတော်များကြားသဘောထားကွဲလွဲနေရတာကကယ်ဆယ်သင်္ဘောအစိုးရမှကန့်ကောက်ခွင့်မရပဲဖြစ်ခဲ့တာပါ။မော်တာနိုင်ငံလိုပဲပြင်သစ်ဂျာမနီလူဇမ်ဘော့ပေါ်တူဂီနဲ့စပိန်နိုင်ငံတွေအနေနဲ့လည်းအခြေချနေထိုင်သူတွေကမ်းပေါ်ရောက်လာရင်လက်ခံကြဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကတိုက်တွန်းခဲ့ပါတယ်။အစိုးရတွေဟာနည်းနည်းများနည်းတဲ့တာဝန်ယူဖို့ကြိုးစားနေကြတဲ့အတွက်ကယ်ဆယ်သင်္ဘောတွေပြည်နယ်ပြည်မှာဝင်ဝင်ရရေးစောင့်ဆိုင်နေကြရတာအန္တရာယ်ကြီးမားပြီးလူချင်းဝင်နဲ့မညီရအကြောင်းလဲကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုကလန်တီကပြောဆိုခဲ့တာပါ။
အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကလူလိုက်ပါတဲ့ပထမဆုံးအာကာသယာဉ်ကို2020မှာပြည်လွှတ်နိုင်လိမ့်မယ်လို့ပြောလိုက်ပါတယ်။ဗြိတိန်စီကလွတ်လပ်ရေးရခဲ့တဲ့82နှစ်မြောက်လွတ်လပ်ရေးနေ့အထိမ်းအမှတ်အနေနဲ့တမိုင်းဝင်ခန္ဓာနီမှာဒီကနေ့ကျင်းပတဲ့အခမ်းအနားတွင်မိုဒီကအခုလိုကြေညာလိုက်တာပါ။ရုရှား၊အမေရိကန်ပြည်ထောင်စုတရုတ်နိုင်ငံပြီးရင်အိန္ဒိယဟာအာကာသတွေကိုလူစည်လွတ်နိုင်ခဲ့တဲ့ဒီစတုတ္တမြောက်နိုင်ငံဖြစ်လာမယ်လို့လည်းသူကပြောပါတယ်ခင်ဗျာ
။ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တဲ့တွေကိုကိုအောင်လင်းဦးနဲ့ကိုအောင်တို့ကပြောပြပေးခဲ့တာပါရှင် VOA ကနေခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet samina.bamis.voanews.com မှာလည်းထုတ်လင်းချိန်တဲ့ပြင်ညီတဲ့နားဆင်နိုင်ပါတယ်အခုတော့တင်ဆောင်မတွေကိုဆက်လိုက်တင်ဆက်သွားပါမယ်လွတ်တော်အတွင်းသတင်းယူခွင့်ပြုထားတဲ့သတင်းမီဒီယာသမားတွေဟာလွတ်တော်ထဲမှာကိုစလဲရရဲ့လှုပ်ရှားမှုတပ်ပုံတွေကိုတာဝန်ယူမှုတာဝန်ခံမှုမရှိဘဲရိုက်ကူးနေတယ်ဆိုပြီးကြက်မှတ်ပေးဖို့အတွက်ပြည်ထောင်စုလွတ်တော်နိုင်ငံကထံကိုတက်မတော်တာကိုစလဲရဘက်ကတင်ပြလာပါတယ်ဒီလိုမလိုလားအတာတွေမဖြစ်ဖို့သတင်းသမားတွေအတွက်လွတ်တော်ရင်သတင်းအချက်အလက်နဲ့သတင်းမှတ်တမ်းတပ်ပုံဗီဒီယိုရယူနိုင်ဖို့လွတ်တော်ဘက်ကတိထက်ပို့ပြီးတော့စနစ်တကျစီမံဆောင်ရွက်ပေးဖို့လိုသလိုသတင်းရယူနေတဲ့သတင်းသမားတွေအပေါ်နှစ်ဖက်အပြန်အလှန်လေးစားမှုရှိဖို့လိုတယ်လို့ထောက်ပြပါတယ်ဒီအပေါ်သတင်းမီဒီယာကောင်စီနဲ့သတင်းသမားတချို့ရဲ့အမြင်ကိုမဆုမုံကစူးစီးတင်ပြထားပါတယ်
။သတင်းမီဒီယာသမားတွေဟာလွှတ်တော်ကိုယ်စားလှယ်တွေရဲ့လှုပ်ရှားမှုသတင်းတပ်ပုံဗီဒီယိုဖိုင်တွေကိုလူမှုကွန်ရက်နဲ့ channel တွေမှာတာဝန်ယူမှုတာဝန်ခံမှုမရှိဘဲဖြန့်ဝေနေတဲ့ဆိုပြီးတမတော်သားလွှတ်တော်ကိုယ်စားလှယ်အစုအဖွဲ့ဘက်ကသတင်းမီဒီယာသမားတွေကိုစက်မှတ်ပေးဖို့နေပြည်တော်ပြည်ထောင်စုလွှတ်တော်နာယကထံကိုလိတ်မှုပြီးတော့ပြီးခဲ့တဲ့ဩဂုတ်လ၁ရက်နေ့ကတင်ပြတောင်းဆိုခဲ့ကြပါတယ်တမတော်သားကိုယ်စားလှယ်တွေဘက်ကသတင်းမီဒီယာကောင်စီကိုလည်းတိုင်ကြားစာပို့ခဲ့သေးတယ်လို့သတင်းမီဒီယာကောင်စီရဲ့အတွင်းမှုကပြောပြပါတယ်ဒီလိုနှစ်ဖက်အပြန်အလှန်မလိုလားအတာတွေမဖြစ်လာစေဖို့အတွက်ဆိုရင်တော့လွှတ်တော်ရင်းသတင်းမီဒီယာတွေလွတ်လပ်စွာသတင်းရယူနိုင်မှုလွှတ်တော်တာဝန်ရှိတဲ့သူတွေဘက်ကစနစ်တကျစီစဉ်ဆောင်ရွက်ပေးဖို့လိုအပ်တယ်လို့သတင်းမီဒီယာကောင်စီအတွင်းမှုဥတီဟာစောကအကြံပြုပါတယ
်ဒီ press council နဲ့ဖြစ်တော်နဲ့တွေ့တယ်ပြီးရတဲ့ပုံရတော့ဒီတစ်ခေါက်ပြည်ပြီးတော့ဆွေးနွေးပြီးအင်ဂျင်ကတော့တက်မယ်လို့ကိုယ်လည်းခေါ်တယ်သတင်းမီဒီယာကောင်စီလည်းခေါ်တယ်အဲ့ဒီဒီရောင်းတဲ့တော့ဒီမှာဆွေးနွေးတိုင်းတော့ကြမလားအဲ့တော့ဒီကုမဆာဆာထရီကြာလို့အဲ့ကိစ္စရဲ့ဖြစ်ရှိမှုတွေကအကြီးအကဲကတော့ accountability ရှိရမယ်ဒီခုတော့ကိုယ်စားလှယ်မှာကိုယ်ကလည်းတော့ accountability ရှိရမယ်တောင်းဝန်ယူတောင်းကမှုရှိရမယ်နောက်တစ်ခါတော့အဲ့ဒီကိုယ်အနေဖြင့်ရှိလို့လေတတော်ရဲ့တတော်ကိုယ်ကလေးကဒီတံတော်ချေတံတော်ဘာမှဟုတ်တာဖြစ်ဖြစ်ဖြစ်စေနောက်ဘယ်မှာရေဘယ်မှာလေဒီကိုကြင်းယူကိုရှိရနေရရှိကိုမရှိရနေရကတ်တက်ပြလိုက်ဆိုတော့အရင်ကတည်းကချင်း press categories ကိုပုံမှန်ထားပြီးတယ်ပြီးတော့အောက်ကိုရှင်းပြီးတော့တုံးနေတကုန်ရဲ့ဒီပြန်ကြဲဟိုအဲ့ခဏနေပြီးရရှင်းပြန်ပြန်အဲ့လိုမျိုး system တစ်ခုကိုတော့ကိုယ်မရှိလို့ကိုယ်လုံးပဲဒီလိုအဲ့လိုကျွန်တော်မကြည့်လဲစရာတော့မရှိဘူးဘာလို့ရှိတော့သူစီကိုစီတိရမှာကြမ်းသူကဒီပေါ်ဒီကိုယ်ကစီပေါ်တယ်ကိုပြောရချင်တယ်အဲ့လိုဒေနီယာမှာဘလော့ကြီးခုကြည့်မယ်အဆက်ရှင်နေရှင်ဘလော့ရှိမယ်အ အဲဒီလိုပြေချာနှိမ့်နေဖြစ်ခြင်းကိုလို့ပြောချင်တယ်
။တပ်မတော်သားကိုယ်စားလှယ်တွေဘက်ကပေးပို့တဲ့စာထဲမှာတော့သတင်းမီဒီယာသမားတွေဘက်ကလွှတ်တော်ကိုယ်စားလှယ်တွေစိတ်ညှို့ညင်အောင်ဒေါသထွက်အောင်လူကုန်တိုက်ခါထိခိုက်အောင်ဆောင်ရွက်တယ်ဆိုပြီးတင်ပြထားတော့တပ်မတော်သားကိုယ်စားလှယ်တွေတချို့ဘက်ကလည်းသတင်းရိုက်ကူးနေတဲ့သတင်းသမားတချို့ကိုစဲရီးခဲ့တာမျိုးလို့မပြေမလည်ဖြစ်ခဲ့ဘူးတဲ့အခြေအနေလည်းရှိခဲ့ဘူးတာမို့ဒီလိုမျိုးပြည်တော်စုလွှတ်တော်ကိုတိုင်ကြားတာဖြစ်နိုင်တယ်ဆိုပြီးသုံးသပ်မှုတွေလည်းရှိပါတယ်။ဒါကြောင့်လွှတ်တော်တွင်သတင်းရယူနေတဲ့သတင်းသမားတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့ကြားအပြန်အလှန်လေးစားမှုရှိဖို့လိုအပ်တယ်လို့နှစ်ဖက်တာဝန်ယူမှုတာဝန်ခံမှုရှိဖို့လည်းလိုအပ်တယ်လို့မြန်မာသတင်းသမဂ္ဂရဲ့ဒုက္ခရအဖြစ်တာဝန်ယူခဲ့ဘူးသူလည်းဖြစ် BNI တိုင်းရင်းသတင်းမီဒီယာရဲ့အတိုင်းအမြန်တာဝန်ခံအယ်ဒီတာဦးစင်လင်းကသုံးသပ်ပါတယ်
အဲ့တော့ဗျာဒီစီမီအစီကအရတော့ပါပဲပြည့်ပြောဗျာတောက်ဒီဘက်ကဗျာသာသမားဒီဘက်ကအမှားတာမဟုတ်ဘူးဗျာသာသမားကတော့သူကဒီလွတ်တော်ထဲမှာဗျာယူဖို့သူတို့သွားကြတာဖြစ်တယ်ဗျာလွတ်လပ်ခွင့်သူတို့ရသလောက်အချိန်ပေါင်နေရနေပြီးဗျာယူဖို့သွားကြတာဖြစ်တယ်အဲ့လိုဗျာယူဖို့သွားတဲ့ဗျာတောက်ကိုအခုတော့မရှိမငါပြောတယ်ဆိုတာမျိုးကတော့မဖြစ်တဲ့ကိစ္စပဲဘာကြောင့်လဲဆိုတော့ဗျာမီဒီယာနော်စတုတ်ကမန်တိုင်းသူအလုံးလုံးနေတဲ့လူတွေကိုသူ့ရည်သူအပြန်အလှန်လေးစားမှုနဲ့ဆက်ဆံတဲ့နည်းလိုအဲ့လိုယူဆပါတယ်အဲ့တော့အဲ့လိုအပြန်အလှန်လေးစားမှုနဲ့မဆက်ဆံတဲ့အတွက်ကြောင့်မလို့နော်အဲဒီပြဿနာပေါ်လာတယ်လို့ယူဆတယ်အဲ့ဒီပြဿနာပေါ်လာတဲ့နောက်ဆက်တွဲမှာမှဒီစာတော့ထွက်လာတယ်ပေါ့နောက်ထွက်လာတော့ဒီစာရဲ့အနေအထားကတော့အဲသူဖြစ်ခဲ့ပြက်ခဲ့တဲ့ဖြစ်စဉ်မှာတော့ဘယ်သူမှားတယ်ဘယ်သူမှန်တယ်ဆိုတော့အဲဒီချက်မှာတော့ဖြည့်ရှင်းထားတဲ့သဘောတော့မပါဘူးပေါ့သောသောလည်းသောသောကပြောခဲ့တယ်လို့ပဲတရားသမားတွေကလည်းပဲသာလွတ်တော်ကိုယ်စားလှယ်များအနေနဲ့ကတော့မဖြေမငါမပြောတင်တယ်လို့တရားသမားတွေကလည်းပဲမိမိတို့တာဝန်ရလွတ်တော်ထဲမှာတရားယူတဲ့အခါမှာမိမိတို့ရိုက်တဲ့သတင်းတပ်ပုံတွေနော်ဗီဒီယိုကလစ်တွေစတင်တာတွေကိုတာဝန်ယူမှုတာဝန်ခံမှုရှိရှိနဲ့သုံးဖို့လိုပါတယ်
မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်လည်းဖြစ်မြန်မာဂျာနယ်လစ်ကိုရဲ့တာဝန်ခံတဦးလည်းဖြစ်တဲ့ဦးမြင့်ကျော်ကတော့ဒီလိုမျိုးတပ်မတော်သားကိုယ်စားလှယ်တွေဘက်ကဆွဆွဲပြောဆိုချက်တွေဟာရေဘူးရတိတ်ဆန်လို့နဲ့ဆွဆွဲချက်တွေသာဖြစ်တယ်ဆိုပြီးအခုလိုရှုမြင်ပါတယ်
သူလူမှုကွန်ရက်လို့သူပြောရတဲ့ဟာကသတင်းသမားတွေရဲ့တဦးချင်းအကောင့်တွေကရေးသားတဲ့ဟာတွေကိုများသူတို့ဆိုလိုတလားမသိဘူးနော်အဲဒါကြောင့်ဒီတန်ကြားတဲ့လွတ်တော်တန်ကြားတဲ့ဟာကိုကတိကျကျစဉ်းနေမရှိဘူးကျွန်တော်ထင်တယ်။ဘယ်တဲ့ပုံကဘာကိုသူတို့တိုင်နေတာလဲဆိုတဲ့ဟာလည်းရှင်းရှင်းလင်းလင်းမပေါ်ပြတော့ဘူး။အားလုံးချုပ်ငုံပြီးတော့တရင်သမားတွေကသူတို့ကိုဟိုညှိုးညင်အောင်တို့ဟိုသူတို့ရဲ့ကုန်ပုံတွင်ဖြိကြအောင်တို့အဲ့လိုမျိုးဆိုတော့အဲ့ဒါကတော့ဒီပြဆန်ကုန်တဲ့နောက်ပြတော့ဆွဆွဲတဲ့သဘောမျိုးဆန်ကုန်တယ်လို့ကျွန်တော်ထင်တယ်။တိကျကျချက်နဲ့တရားပါကြောင့်ဆိုတဲ့ဟာမျိုးမပါဘူးပေါ့နော်။
လွတ်တော်စီဝေကျင်းပနေတဲ့အချိန်မှာသတင်းမီဒီယာသမားတွေစီကံတေဝစ်ဖို့သတင်းမီဒီယာသမားတွေကိုလိုအပ်တယ်လို့အရေးယူဆောင်ရွက်ပေးပါဆိုပြီးသတင်းတပ်ပုံတွေနဲ့တကွာတပ်မတော်သားကိုယ်စားလှယ်များအစုအဖွဲ့ရဲ့ခေါင်းဆောင်ဗိုလ်ချုပ်တန်းစိုးကပြည်သူလွတ်တော်နဲ့အမျိုးသားလွတ်တော်တွေကိုပါပေးပို့ထားတာဖြစ်ပါတယ်ရှင
်ဒေါ်ရစီများရှင်လွတ်တော်မှာသတင်းရယူနေတဲ့မီဒီယာသမားတွေကိုစက်မှတ်ပေးဖို့ကျွန်တော်သားကိုယ်စားလှယ်ကတိုက်တွန်းလိုက်တဲ့အတွက်လွတ်တော်တွင်သတင်းရယူခွင့်အပေါ်မေးခွန်းတွေလည်းတချို့ပြန်ထွက်ပေါ်လာနေပါတယ်။လွတ်တော်ထဲမှာကိုယ်စားလှယ်တွေရဲ့အပြုအမူဆောင်ရွက်ချက်တွေကိုအနည်းကျစောင့်ကြည့်သတင်းရယူတာဟာပုဂ္ဂလိကလွတ်လပ်ခွင့်တွေကိုထိပါရာရောက်နေပါသလား။နေတတူဝလူတူဘဝအတွက်အရေးကြီးတဲ့မူဝါဒတွေကိုဆွေးနွေးဆုံးဖြတ်နေတဲ့ကိုယ်စားလှယ်တွေအပေါ်မီဒီယာတွေကစောင့်ကြည့်ပြီးသတင်းဖော်ပြတဲ့နေရာမှာလွတ်တော်အမတ်တွေနဲ့မီဒီယာတွေကြားဘလို့သဘောထားသင်ပါသလဲ။စူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမင်းရလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ကလေးကတရက်လေးလိုက်စီစဉ်ကအကျိုးဆိုပါရရှင်လာမက်စနေနေ့ည9:00တိုင်းလေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်အခုတော့ကရင်ပြည်နယ်ဖက်မှာရေရေပြန့်ကျင်းနေတဲ့သတင်းပဲဆက်ရအောင်ပါကရင်ပြည်နယ်အတွင်းတန်လွင်မြေရေနဲ့ရှမ်းပြည်ဖက်ကမိုးရွာသွန်းမှုတွေကြောင့်ဖက်အံအပါဝင်မြို့နယ်တချို့မှာရေကြီးရေရှမ်းနေပါတယ်လက်ရှိမှာတော့ရေဘေးသံတင်ထားတဲ့လူဦးရေ 8,000 နီးပါးလောက်ကယ်ဆယ်ရေးစခန်းတွေမှာခိုလုံနေရပြီးရေရေမကျသေးတဲ့အတွက်လည်းအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ကရင်ပြည်နယ်ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကပြောပါတယ်အခြေအနေအပြည့်စုံကိုတော့ထိုင်ချေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးမကသတင်းပေးပို့ထားပါတယ
်ပြီးခဲ့တဲ့လကတဘာဝရေဘေးတံကိုစွစွဝဝခံခဲ့ရတဲ့ပြည်နယ်တွေထဲမှာကရင်ပြည်နယ်လည်းပါဝင်တာပါအခုအခါမှာတော့ဒီနှစ်ရက်အတွင်းတန်လွင်မြေကြီးတက်လာတဲ့အတွက် ये भी कैसे ये सकने अत्यंत पुण्यारे जाऊं कहीं भी ने बेने संया सीमन कंगवे मु उजी ठाना का उजी मु न्योजाये मु उलिंग ठोका प्योबारे
कौन ठाउं जो लाती रहा चाउ नहीं जावा हो गया कहनी या जाने कुछ जिन्हें विद्या लालू बो और कैसे कहने वो यशी लाले इनाउंसी ये दे जिन्हें लेसी चीनी बो ये कहने हाउ ने शीज़ा นากูเราจานาบ่เนาะนากูเราจานามานักคู่เราพ่อนาบ่นักคู่เราพ่นบีรอดิกนี้ตะคาแทบบีเนเนเจียแทบเด็ดอ่ะนี่แทบเด็ดတော့จะสักครั้งตะคู่แทบพ่อนาอ๋อพ่อมาတော့ဟိုอ่ะပေါ့တခုပေါ့ဒီကနေ့တော့တခုพ่นอ่ะဟိုอ่ะလှမ်းပွဲมาတခုပေါ့နောက်ခုတော့พ่นထားပါတယ်ခင်ဗျတလားအတွင်းမှာပဲရေကြီးမှုတန်ကိုနှစ်ကြိမ်ကြုံရရပြီမို့ကရင်ပြည်နယ်လူလူကတော့စိုးရိမ်စိတ်တွေရှိနေတယ်လို့လဲဆိုပါတယ်
လူလူရဲ့ဆိုရင်ဒီကတော့ရှိနေတာပေါ့ဘယ်လိုပြောမလဲဆိုတော့နှစ်ခါဖြစ်တဲ့အားတွေဆိုတော့ဒီမှာလည်းအတွေ့အကြုံအဲ့လိုနှစ်ခါဖြစ်တဲ့ဆုံးကြအရင်တော့မရှိဘူးလေဒါခါတောင်မှဒီဆိုရင်ဒီမှတ်လောက်ဆိုရင်တိတ်ပြီးတော့ဆိုရင်ဒီမှတ်ကျော်လွန်မှာပဲခေတ်စိတ်စကန်ဒီမှာကြောင်းရတာဒီပါရှိရအောင်အခုတော့နှစ်ခါလောက်ပြန်ဖြစ်တယ်ဆိုလို့ကျတော့ဟိုရေကပြန်မြင့်တက်လာမှာကြောက်တာပေါ အခက်ခဲတွေရှိနေတာပါပြီးခဲ့တဲ့အခေါက်ကရေဘေးဒဏ်ခံရသူတွေတောင်အိမ်တွေမချွတ်ပြောင်းနိုင်ခင်မှာပဲအခုတစ်ခေါက်ရေထက်ကြီးမှုတွေကိုထတ်ကြုံနေရတာပါဒေသခံတဦးကတော့ကယ်ဆယ်ရေးတွေကအရင်လူတွေစီကိုယ်တော်ကယ်ဆယ်ရေးပစ္စည်းတွေသွားပေးနေကြဆဲဖြစ်တယ်လို့လဲဆိုပါတယ်
အစာဟာပဲဒီမှာတချို့ကသွားနေတော့မယ်လေဒီမှာသွားပြီးနေကြတော့မယ်အဲလုံးလက်စားတန်လန်မတက်ဘူ
းကရင်ပြည်နယ်အတွင်းမှာရေကြီးမှုတွေကြောင့်ထိုင်းမြန်မာနယ်စပ်မှာတော့နှစ်နိုင်ငံကုန်စည်စည်းဆင်းမှုတွေရပ်နားခဲ့ရပြီးဗန့်ငွေတန်ပေါင်းထောင်ကနန်းနဲ့နှိမ့်နာမှုတွေရှိနေတာပါအခုအခါမှာတော့လမ်းပန်းဆက်သွယ်ရေးတွေပြန်ပွင့်ပြီဆိုပေမဲ့ကားငယ်တွေနဲ့သွားဖို့အတွက်ခက်ခဲနေသေးဖြစ်တယ်ဆိုပြီးဦးလင်းထွက်ကဆိုပါတယ်ဒါပေမဲ့အခုတည်းတိတော့ကားသွားလာတွေရှိနေသေးတယ်လို့ပြောပါတယ
်သွားလို့လာလို့တော့ရပါသေးတယ်ဒီကြော်တာတွေတော့ရှိတယ်ဒါပေမဲ့ကားအမြင့်နေတော့မောင်းလို့ရပါတယ်မိညာတွေပါလဲရေးတွေပါလဲဝင်ပြီးတော့ပြတ်သွားမှာပါညာကြောက်ရတာပေါ့ကားအနေနဲ့ဒီခိုးပြီးတော့ပါလို့ဆိုရပါတယ်ကားချင်းတွေလည်းမောင်းလို့ရပါတယ
်ကရင်ပြည်နယ်တွင်းကရေကြီးရေရှမ်းမှုတွေဟာရှမ်းပြည်နယ်နဲ့ဆက်ဆက်နေတာမို့တန်လွေမြေကြီးတက်လာတာကရှမ်းပြည်ဘက်ကမိုးရွာသွန်းမှုကြီးများလာရင်ကရေကဆက်ကြီးနေနိုင်တယ်လို့လည်းသူကဆိုပါတယ
်။တန်းတုံပဲကြီးရယ်ကွင်းလုံးပဲ။ရှမ်းပြည်မြောက်ပိုင်းနဲ့အရှေ့ပိုင်းကကျွန်တော်တို့နဲ့ဒီတန်တော်နဲ့ဓာတ်ရိုက်ဆက်သွယ်မှုရှိနေတာပေါ့
။ဟုတ်ကဲ့
။အဲ့တော့ကျတော့အဲ့ဒီကရေဆင်းလာတယ်ဘာညာဆိုအဲ့ဒီဘက်မှာလည်းမိုးရွာများတာ။အဲ့ဒီကမြေမိုးရွာများတယ်ဆိုရင်ဒီမှာမြစ်ကကျင်းတော့ကျတော့ဒီအနေပိုင်းနေရာအကုန်လုံးရေဝင်တော့လာ
မွန်ပြည်နယ်အတွင်းကဘီလင်းချောင်းစုံမော်လမြိုင်စတဲ့နေရာတွေမှာလည်းရေကြီးမှုတွေပြန်ဖြစ်နေပြီးရွှေ့ပြောင်းမှုတွေလည်းလုပ်နေရပါတယ်အင်ဂျီတက်စီမှုတွေလည်းရှိနေတာပါပြီးခဲ့တဲ့တစ်လအတွင်းမှာမြန်မာနိုင်ငံအတွင်းကတိုင်းနယ်ပြည်နယ်အတော်များများမှာရေကြီးရေလျှံမှုတွေဖြစ်ခဲ့တာကြောင့်လူ၁၁ဦးထိသေဆုံးခဲ့ရတယ်ဆိုပြီးအစိုးရကတရားဝင်ထုတ်ပြန်ခဲ့ပေမဲ့ဒီထက်မကရှိနိုင်တယ်ဆိုပြီးဒေသဆိုင်ရာသတင်းတွေမှာဖော်ပြနေတာပါဇူလိုင်လအတွင်းရေကြီးမှုတွေအတွင်းလူပေါင်း300,000ကျော်ဘေးလွတ်ရာရှေ့ပြောင်းပေးခဲ့ရကြောင်းဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကဇူလိုင်လကုန်ပိုင်းကတရားဝင်ထုတ်ပြန်ခဲ့ပါတယ်။ရေကျသွားပေမဲ့ရွာတချို့ကအိမ်တွေမျောပါသွားတာတွေကြောင့်ကျေးရွာနေပြည်သူတွေကတော့အိုးအိမ်မဲ့အခြေအနေကိုဆိုက်ရောက်ခဲ့ရပါတယ်ရှင်
။မအေးမသတင်းပေးပို့သွားတာပါရှင်။အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါ။စော်ရီဦးဆောင်တဲ့ညမောင်းတပ်ဖွဲ့တွေကရီမင်နိုင်ငံမြောက်ပိုင်းကိုပြေးခဲ့တဲ့တရင်ဘက်ကလေကြောင်းကတက်ခိုက်ခဲ့လို့ကလေး40ထက်မနည်းသေဆုံးခဲ့ရတာကြောင့်နိုင်ငံတကာတိုင်းဝိုင်းကပြစ်တင်ရှုံချနေကြပါတယ်။၃နှစ်ကြာစစ်ပွဲအတွင်းအသေးအပြောက်အများဆုံးဖြစ်ခဲ့ရတာနဲ့ပတ်သက်ပြီးပင်လယ်ကွေ့အာရဗ်နိုင်ငံများညွှန်ပေါင်းအဖွဲ့အနေနဲ့စုံစမ်းစစ်ဆေးကြဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကလည်းတောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းဒီတက်ခိုက်မှုကိုပွင့်လင်းမြင်သာစွာနဲ့ယုံကြည်ရတဲ့စုံစမ်းစစ်ဆေးတာတွေလုပ်ဖို့တောင်းဆိုလိုက်ပါတယ်။ POA ရဲ့တန်တမာရေးရာတရင်ထောက်စီနီစင်ကအမေရိကန်နိုင်ငံခြားရေးဌာနကလည်းတင်ပြပို့ထားပါတယ်။ဒေါက်ခင်ဆိုဝင်းကပြောပြပေးမှာပါ
။ကောင်းပါပြီ။ရီမီနိုင်ငံစာတမ်းမြို့ကကလေးတွေဟာကျောင်းသာစီစဉ်တဲ့နေရာဒီပြော်ပွဲစားထွက်ကအပြန်ဘတ်စကားပေါ်မှာစီးနင်းလိုက်ပါနေတော့မစ်ဆိုင်းဒုံးကျည်နဲ့တိုက်ခိုက်ခံခဲ့ရလို့တေဆုံးခဲ့ကြရတာဖြစ်ပါတယ်။ဒီတိုက်ခိုက်မှုမှာလူ90ကျော်မင်းတေဆုံးခဲ့ရပြီးတခြားလူ89ယောက်ဒဏ်ရာရရှိခဲ့ပါတယ်။ ယုံကြည်ရတဲ့သတင်းအချက်လေအရအရက်သားတွေထိခိုက်သေးဆုံးတာတေးကြရဲဆိုရင်အမေရိကန်ပြည်အောင်စုကဘယ်တော့မှဆိုအလေးအနက်ထားပြောဆိုနေတာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူ Heather Nowak ကပြောပါတယ်
We have called for a Saudi-led
လေကြောင်းတိုက်ခိုက်မှုကြောင့်အရက်သားတွေထိခိုက်သေးဆုံးရတာတွေနဲ့ပတ်သက်ပြီး Saudi ဥဆောင်တဲ့ညွန့်ပေါင်းတပ်ဖွဲ့ကစုံစမ်းစစ်ဆေးဖို့ကျမတို့တောင်းဆိုထားပါတယ်ကာကွယ်ရေးဝန်ကြီး Mattis ကလည်းပြောထားပြီးပါပြီဝန်ကြီးကဒီဗိုလ်ချုပ်ကြီး၃ယောက်ကို Saudi Arabia ကိုဆစ်လွတ်ထားပြီးတော့ဒီတိုက်ခိုက်မှုအခြေအနေကိုစမ်းစစ်ဖို့ Saudi အစိုးရကိုအားပေးဆွေးနွေးဖို့ဖြစ်ပါတယ်
အမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ကလည်းဒီကိစ္စနဲ့ပတ်သက်လို့ Saudi အရှေ့မင်းသား Mohammed bin Salman ကိုတယ်လီဖုန်းနဲ့ပြောဆိုခဲ့တယ်လို့ Heather Nowak ကပြောပေမယ့်ဘာဒီအသေးစိတ်ပြောဆိုတယ်ဆိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး Saudi တပ်တွေကယီမန်နိုင်ငံမှာလေကြောင်းကနေတိုက်ခိုက်လို့အပြစ်နဲ့အရက်သားတွေတေဆုံရတာဒါဟာပထမဆုံးအကြိမ်မဟုတ်တော့ပါဘူးလို့အကဲခတ်တွေကပြောပါတယ်2014ခုနှစ်တုန်းကအီရန်ကြောဒါနောက်ခံပေးထားတဲ့ဟူသီတပုံတွေကယီမန်နိုင်ငံရဲ့မြို့တော်ဆာနာမြို့ကိုတင်းငယ်ချင်းကစပြီးပဋိပက္ခတွေဖြစ်ပွားခဲ့တာလို့နိုင်ငံရေးအကဲခတ်ပုဂ္ဂိုလ်အဲရန်ဒေးဗစ်မစ်လာက VOA ကိုပြောပါတယ်
But the fact is you can't operate this way
ဒီစစ်ပွဲအောင်နိုင်မှုဒီလိုနီးနဲ့တိုက်လို့မရဘူးဆိုတဲ့အချက်ကိုသိဖို့လိုပါတယ်ဟူသီတွေဆွေးနွေးပွဲရောက်လာအောင်စီးရဲရဖိအားပေးလို့မရဘူးဆိုတာကိုဟိုဒေတာတွေတိုက်တွန်းကအခြေအနေကတီးပြုတ်ခဲ့ပြီးပြီဆိုတော့ဘလို့နီးနဲ့မှအမှန်ဆလို့မရနိုင်ပါဘူ
းပြည်ထောင်စုကလုံခြုံရေးကောင်စီကလည်းဒီတိုက်ခိုက်မှုကိုပွင့်လင်းမြင်သာစွာနဲ့ယုံကြည်အားထားရတဲ့စုံစမ်းစစ်ဆေးတာတွေလှုပ်ဖို့တောင်းဆိုလိုက်တယ်လို့ကုလသမဂ္ဂပြောခွင့်ရသူစတီဖန်ဒူဂျာရက်ကပြောပါတယ်
What we want to see is a stop to the fighting.
တိုက်ခိုက်တာတွေရတန်းကရတာကိုကျွန်တော်တို့တွေ့ကျင်တာပါလူမှုဒုက္ခတွေအဆုံးသတ်စေကျင်တာပါအရက်သားတွေထိခိုက်သေးကြတာတွေထပ်ပြီးမဖြစ်စေကျင်တော့ပါဘူးလူတွေဖန်ပြီးခဲ့တဲ့လူမှုဒုက္ခအချက်တဲတွေဆက်မဖြစ်စေကျင်တော့ပါဘူ
းကုလသမဂ္ဂရဲ့ရီမီနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မာတင်ဂရစ်ဖစ်စ်ရဲ့စေစားညှိနှိုင်းမှုနဲ့ဒီပဋိပက္ခနဲ့တက်ဆိုင်သူတွေဂျနီဗာမြို့မှာစက်တင်ဘာလ6ရက်နေ့မှာတွေ့ဆုံဆွေးနွေးကြဖို့ဖိတ်ကြားထားပြီးဖြစ်တယ်လို့ကုလသမဂ္ဂပြောခွင့်ရသူစတီဖန်ဒူဂျာရစ်ကပြောဆိုပါတယ်ရှင်
တော်ခင်ဆိုဝင်တင်ပြသွားတော့ပါရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီချင်ပါပဲ။ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီနဲ့ 9:00 နာရီခွဲထိတက်ထုတ်လွှင့်ပေးသွားအောင်ပါပါ။ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ကြပါတယ်ရှင်။အခုတော့ကြားရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းချင်းချက်ကိုကိုအောင်လင်းဦးကတည်းပြပြပေးပါအောင်။
ဒီလိုငယ်မျိုးပိုင်းကစက္ကန့်မျိုးဖြစ်တဲ့ဂျင်းနိုဝါမှာမနေ့တုန်းကတရားပြချရာကတည်ဆုံးလို့ရေးထွက်ရာအနည်းဆုံး39ယောက်ထိရှိသွားပြီဖြစ်တဲ့အကြောင်းအာနာဘာနီကပြောလိုက်ပါတယ်ပြင်ထန်တဲ့မုန်တိုင်းကြားရောက်စင်မှာတစ်စိတ်တစ်ပိုင်းပြချသွားတဲ့မိုရန်တီတရားအပြည့်စည်တွေချမှာပျောက်ဆုံးနေသူတော်တော်များကိုလည်းအရေးပေါ်ကစေရေးတွေဆက်လက်ရှာဖွေနေကြပါတယ်တည်ဆုံးသူဖြစ်အတူပြုထားသူအားလုံးဟာတရားပေါ်ကပြုတ်ချတဲ့ကားတွေမှာလိုက်ပါလာသူတွေဖြစ်ပြီးအနည်းနားမှာရှိနေတဲ့သူတွေကတော့တည်ဆုံးသူမရှိအောင်လဲအာနာဘာနီကပြောဆိုထားကြတာပါပြည်ထောင်နိုင်ငံလန်ဒန်မြို့တော်မှာလန်ဒန်လန်လာရီနဲ့ဆပင်းသမားတွေကိုအင်္ဂါနေ့ကကားနဲ့ဝင်တိုက်ခဲ့ပြီးနောက်ဆက်တွဲလွတ်တော်အဆောက်အုံပြည်ဘက်ကတားဆီးတွေကဝင်တိုက်ခဲ့တဲ့သူဟာဘသူပဲဝါဖြစ်ကြောင်းဖော်ထုတ်နိုင်ပြီလို့အကြမ်းဖက်မှုတန်တဲ့တပ်ဖြတ်ရေးတပ်ဖွဲ့ကပြောဆိုလိုက်ပါတယ်တကယ်သူဟာအသက်29နှစ်အရွယ်ဆူရန်နိုဘာပြည်ထောင်နိုင်ငံသားဖြစ်တဲ့ကြောင်းအာဏာပိုင်တွေကပြောဆိုခဲ့ပေမဲ့အသေးစိတ်ချက်လက်တွေကိုတော့ထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူးအာဖဂန်နိုင်ငံမြောက်ပိုင်းကစစ်ကန်တကူတာလီဘန်ရဲ့အယုံတက်ချိန်မတန်ခင်စီးနင်းတက်ခိုက်မှုတွင်လူကျော်ရေးတပ်ဖွဲ့ဝင်40လောက်သေဆုံးသွားပါတယ်။အစိုးရတပ်ဖွဲ့ဝင်တွေအများပြထိခိုက်သေဆုံးမှုတွေကြုံနေရတဲ့အထက်ကနောက်ဆုံးကြုံရတဲ့ဘဂလန်ပြည်နယ်ကတက်ခိုက်မှုတွင်အာဖဂန်စစ်သား30တယောက်နဲ့ရဲတပ်ဖွဲ့ဝင်ကိုသေဆုံးတဲ့အကြောင်းဒေသခံလူကျော်ရေးရရှိသူက VOA ကိုအတည်ပြုပြောဆိုခဲ့တာပါ။ရဲတော်ကြားတပ်ပေါ်တွေပြင်းထန်ဖြစ်ပွားခဲ့ပြီးနောက်မြောက်ပိုင်းဖရဲပြည်နယ်ကစစ်ကန်တကူတာလီဘန်စစ်သွေးကြွတွေတင်ပိုက်ခတ်ပြီးတရက်ကျော်ကြာမှပဲဒီနေ့နောက်ထပ်တက်ခိုက်မှုနဲ့ကြုံရရလည်းဖြစ်ပါတယ်ဒီချိန်ထဲမှာပဲအာဖဂန်ရှေ့တောင်ပိုင်းကဂါဇီမြို့မှာတော့တာလီဘန်တွေနဲ့ရဲတော်ကြီးအသေးချေတပ်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်အမေရိကန်လေကြောင်းထိုးစစ်နဲ့စစ်ပစ်ဆိုင်ရာအကြံပေးတွေအကူအညီနဲ့မြို့ကိုအာဖဂန်တပ်ဖွဲ့တွေပြန်လည်ထိန်းချုပ်နိုင်ခဲ့ပါတယ်အမေရိကန်နဲ့တူရကီကျဆက်ဆံရေးတွေမပြေမလည်ဖြစ်နေတဲ့အချိန်မှာပဲတူရကီနိုင်ငံဘက်ကအမေရိကန်သံတမန်တွေကိုနောက်ထပ်ခုနှစ်တုပ်ခောက်ဖို့ကြေညာလိုက်ပါတယ်မော်တော်ကားအရေးချောင်းမီးတွေဆန်တဲ့အလောက်ကုန်ပစ္စည်းတွေပေါ်နောက်ထပ်ခုနှစ်တုပ်ခောက်မယ်အကြောင်းတူရကီနိုင်ငံကဒီကနေ့ပဲကြေညာလိုက်တာပါ
တရင်အချင်းချက်ကိုကောင်းလုံးကြညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှာမှဆုံးမဖြစ်ပြီးအတန်းဖန်အင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။ VOA American အတန်းညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20နာရီ92.25 kHz တင်္ဂါ953ည92.32 kHz 7.83ည92.57 kHz 9335နဲ့လဲလံမီတာ190 kHz တင်္ဂါ95ရောကနေတိုက်ထုတ်လင်းပေးတော့အောင်ပါပါ။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမရှင်လာပါစေရှင်။ VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနမောပါ
This program has come to you from the Voice of America, Washington. From Washington, this is